လုပ်ထုတ်ခံလိုက်ရတဲ့မြန်မာရှေ့ပြောင်းအလုပ်သမားတွေဟာဗန်ကောက်မြို့အနီးဗန်ကပီမြို့နယ်နဝမင်းနယ်မြေ135လမ်းမှာရှိတဲ့စက်ကူနဲ့အထွေထွေပစ္စည်းထုတ်လုပ်နေတဲ့ IDP Parking ဆက်ယုံမှာအလုပ်လုပ်နေကြသူတွေဖြစ်ပြီးဒီဇင်ဘာလ23ရက်နေ့ကအကြောင်းပြချက်မရှိဘဲမြန်မာအလုပ်သမားအားလုံးကိုအလုပ်ထုတ်လိုက်တာကြောင့်ဆုံးချုံသွားတဲ့အခွင့်အရေးတွေပြန်လည်ရရှိဖို့လာရောက်တောင်းဆိုရတာဖြစ်တယ်လို့ပဲခူးတိုင်းတိုက်ဦးမြို့နယ်ကနေဒီဆက်ယုံမှာတနည်းနဲ့6လကြာလာရောက်အလုပ်လုပ်ကင်နေတဲ့ကိုတန်းစိုးက RFA ကိုအခုလိုပြောပါတယ
်လူချင်းထုတ်တာလဲဆိုတော့အကြောင်းအရာကိစ္စတော့ဘာမှမရှိ23ရက်နေ့ကလုံသမားတွေကိုအကြောင်းမဲ့သူတို့စီးဝေးခေါ်တယ်စီးဝေးခေါ်ပြီးတော့မှဒီလုပ်ငန်းမှာမြန်မာလူမျိုးလုံးဝအလုံးမရှိတော့ကြောင်းတကယ်လို့မပြောင်းရင်ဆိုရင်သူတို့အခြားယုံပြောင်းမင်းနေပေါ့အဲ့လိုပြောတယ်ခင်ဗျလုံသမားရေပဲယုံမှမသွားချင်းလူတို့ခံရတဲ့လူအားလုံးဆိုလို့ရှိရင်400နီးနီးတော့ရှိမှာလို့ထင်တာပဲသူတို့ကရော်ကြီးမပေးဘူးအခြားယုံမှမပြောင်းဆိုရင်သူတို့နဲ့မပတ်သက်တော့ဘူးဆိုတဲ့ကြောင်းပေးမယ်ပြီးရင်သူတို့သွားချင်တဲ့ရှိသူကပြောင်းမယ်ဆိုရင်လည်းပြောင်းလို့ရတယ်ပေါ့အဲ့လိုပြောကျွန်တော်တို့ကအခုဒီမှာလက်ရှိဆရာတော်ဦးစောတိကအကူအညီတွေနဲ့တန်ရောင်းလေးတိုင်ပြီးတော့မှာကျွန်တော်ဒီမှာအခုလောကမှာလောကယုံရှိမှာကျွန်တော်စီစီညီညီပဲအားလုံးပဲညီညီတက်တက်ထိုင်ပြီးတော့မှကျွန်တော်ဆုံးရှုံးရတဲ့ခွင့်ရည်ပြန်ရဖို့ကျွန်တော်တို့ပြန်တောင်းဆိုနေပါ
မြန်မာရှေ့ပြောင်းလို့သမားတွေကိုအလုပ်ဖြုတ်လိုက်တဲ့ဒီစက်ယုံမှာမြန်မာနိုင်ငံကနေပြီး MOU နဲ့လာရောက်လှုပ်လှုပ်ကင်ကြတဲ့မြန်မာရှေ့ပြောင်းလို့သမားတွေပါဝင်ပြီးဒီနိုင်ငံအတွင်းမှာကြိုတင်ရောက်ရှိလှုပ်လှုပ်ကင်နေကြတဲ့ခရိုင်အောင် passport ကင်ဆောင်ထားကြတဲ့အလုပ်သမားတွေနဲ့ CI လက်မှတ်ကင်ဆောင်ထားကြတဲ့မြန်မာရှေ့ပြောင်းလို့သမားတွေလည်းလှုပ်လှုပ်ကင်နေကြတာဖြစ်တယ်လို့သိရပါတယ်ဒီစယုံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရှေ့ပြောင်းလို့သမားတွေဟာတရက်ကိုလုံအားကထိုင်းဘတ်ငွေ330ဘတ်နှုန်းရရှိကြပြီးလာရောက်အလုပ်လုပ်ကင်နေကြသူတွေဟာအနည်းဆုံး9လကနေပြီး6နှစ်အထိလုံလုပ်ကင်နေကြသူတွေဖြစ်သလိုမြန်မာနိုင်ငံနေရာအနှံ့ပြားကနေလာရောက်အလုပ်လုပ်ကင်နေကြသူတွေဖြစ်တယ်လို့လည်းသိရပါတယ်ဒီတောင်းဆိုမှုမှာပါဝင်တဲ့မြန်မာရှေ့ပြောင်းလို့သမားကိုသက်ကတော့အလုပ်သမားအခွင့်အရေးဆုံးချုပ်မှုတွေပြန်လည်ရရှိဖို့အတွက်တရားစွဲဆိုနိုင်ဖို့ဗန်ကောက်မြို့မြန်မာတန်ရုံးကအလုပ်သမားတန်ရာရှိတွေနဲ့ဆက်သွယ်ဆောင်ရွက်ပြီးစီစဉ်နေတယ်လို့လည်းဆက်ပြောပါတယ
်ဖြစ်တာကကျွန်တော်တို့ကိုကျွန်မပြောပဲနဲ့ကျွန်တော်ကိုအလုပ်ထုတ်လိုက်တယ်အဲဒီကနေပြဿနာဆက်တာအလုပ်သမားရဲ့ဝက်ပါမီတချို့တော့ပဲပြန်ရတယ်အပြည့်မရဘူးကျွန်တော်တို့ပကာစကုတ်တွေဖြတ်ထားတယ်ပကာစကုတ်ပတ်ဆိုတာလူမှုဖူလုံကြီးပါခင်ဗျာ၃နှစ်နဲ့တမိုင်းလေးချင်းတယောက်မှမရဘူး25နှစ်မှကျွန်တော်တို့တောင်းမှဝက်ပါမီတွေပြန်ပေးရခင်ဗျာကျွန်တော်တို့ဝက်ပါမီတော့ဆောက်ဦးမပေးပါဘူးဆက်ရပဲပေးရသေးရခင်ဗျာအဲဒါတွေကိုရဘူးပေါ့ကျွန်တော်တို့တရားစွဲဖို့လာတာပါကျွန်တော်တို့ကိုချစ်ပြောင်းအလုပ်သမားအခွင့်အရေးအရတလားကြုံမပြောတဲ့အတွက်အလုပ်သမားစီမံစီကံရတရားလာဆွဲတာနေရာထိုင်အချိန်ရောခက်ခဲရပါဘူးဗျာကျွန်တော်တို့မှအခန်းစပေါ်ကနေတချို့4000 5000ဆုံးမဲ့လူတွေရှိတယ်အများကြီးပဲတိုင်ကမနေ့ကတော့လာတယ်ဒီနေ့လာတော့သူတို့ဖုန်းစာဖုန်းနဲ့ control လုပ်မယ်သူတို့လည်းပြဿနာတစ်ခုကိုတွားပြေရှင်းနေတယ်လို့ကျွန်တော်တို့ပြောပါရခင်ဗျာ
ဗန်ကောက်မြို့မြန်မာတန်ရုံးကအလုပ်သမားတန်ရာရှိဦးခင်မောင်ကတော့မြန်မာရှေ့ပြောင်းအလုပ်သမားတွေအလုပ်ထုတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးဒီဇင်ဘာလ26ရက်နေ့ကထိုင်းအလုပ်သမားကာကွယ်စောင့်ရှောက်ရေးရုံးမှာမြန်မာအလုပ်သမားကိုယ်စားလှယ်10ဦးနဲ့အလုပ်ရှင်ကြားညှိနှိုင်းပေးဖို့ကြိုးစားခဲ့ပေမဲ့အလုပ်ရှင်ဘက်ကလာရောက်တာမရှိခဲ့လို့ဒီကနေ့10နာရီမှာထပ်မံချိန်ဆထားရမှာတန်ရုံးအစည်းအဝေးတွေကြောင့်မသွားရောက်နိုင်ပဲတယ်လီဖုန်းနဲ့ပြောဆိုဆောင်ရွက်ပေးပြီးအလုပ်သမားတွေပြည်လည်မှုရသည့်အထိကူညီဆောင်ရွက်သွားမယ်လို့ RFA ကိုပြောပါတယ်
ကျွန်တော်တို့ကတော့အသက်ဆင်ရအောင်တော်ရည်ရုံနဲ့စိတ်ဆင်ရမှာပေါ့လေတရားစွန့်ပြီဆိုတော့ကျွန်တော်တို့ကတည်းကစုလို့ဆိုမရဘူးပေါ့အသက်ဆင်ရဆောင်ရည်ရုံကဆိုစုရမှာပေါ့နော်အဲအားလုံးကသူက225နဲ့165ဆို390ပေါ့ဗန်ရုံကသူကူညီမှာပဲအလုပ်ရှင်နဲ့အလုပ်သမားအဲခုနကလိုရုံနဲ့စစ်စစ်ပြီးညီနိုင်ဆောင်ရွက်ပေးဖို့အစီအစဉ်ပေါ့ဘက်ကလက်ရုံးမှုအခြေအနေဒီဘက်ကတောင်းဆိုမှုအခြေအနေဘယ်လိုရှိလဲတောင်းကြည့်အောင်ပါ
အခုအလုပ်ထုတ်ခံရတဲ့မြန်မာရှေ့ပြောင်းအလုပ်သမားတွေဟာအလုပ်ကင်ရှာဖွေပေးတဲ့ဂျားကုမ္ပဏီနှစ်ခုစီကနေတဆင့်ဒီလုပ်ငန်းမှာလာရောက်အလုပ်လုပ်ကင်နေကြသူတွေဖြစ်တာကြောင့်တခြားလုပ်ငန်းတွေကိုပြောင်းရွှေ့အလုပ်လုပ်ကင်နိုင်ဖို့နဲ့နင့်နာကျေးရရှိဖို့ကိစ္စတွေကိုနှစ်ဖက်ညှိနှိုင်းနေကြဆဲဖြစ်တာကြောင့်နှစ်ဖက်ညှိနှိုင်းမှုတွေစောင့်ကြည့်သွားဖို့လိုသေးတယ်လို့လည်းအလုပ်သမားတန်ရရှိဦးခင်မောင်ကဆက်ပြောပါတယ်ခင်ဗျာ